ီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျန်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တိုင်းပြည်အာဏာကိုရယူခဲ့တဲ့ NLD အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေကြားစိုးရိမ်မှုတွေကြီးထွားလာနေတာပါ။ကုန်စည်နှုန်းတွေကြီးမြင့်လာနေခြင်းကလည်းအစိုးရဘော်လူထုရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နဲ့9ရက်နေ့တို့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာရန်ကိုတင်သွင်းခဲ့တာဖြစ်ပါတယ်လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာရင်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာနဲ့ညှော်နှဲနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့ပြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့ဂရုပြုထားတာရှိပါတယ်နော်။ကျွန်တော်တို့အားလုံးကလည်းပဲဂရုပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်မြင်စေချင်ပါတယ်နောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရန်နှင့်လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်သတိပြုပါပါတယ်เนาะလက်ရှိအစိုးရ၏เนาะစီရင်နာနှင့်အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလတ်များကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရော့နေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးအရင်ကြီးမြုပ်တံသူတွေရောသူတို့မှာကကြော်လင့်ချက်တွေကာကြီးရပါလေအဆင့်မြင့်မြင့်ထားတာနံပါတ်1ကအဆင့်နေနေထားတာတတိယကပါလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စเนาะစီကျွန်တော်တို့နံပါတ်1ကတော့အဆင့်မြော်မှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေကျွန်တော်တို့အချိန်တွေကဘာမှမဟောမှန်းဖြစ်တဲ့အချိန်မျိုးကိုရောက်နေတာမျိုးဖြစ်နေ We don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့ခါကျတော့မဖြစ်လဲဆိုတော့ကျွန်တော်နေစီးပွားရေးကတုံ့ဆိုင်နေပြီ if you don't know you know ဒီဘာမျိုးအမှန်လို့မသိဘူးဆိုလို့ရှိရင်လုံးလို့မရတော့ဘူးဆိုစီးပွားရေးကအဲ့တော့စီးပွားရေးကိုပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေနဲ့ဒေါအောင်ဆန်းစုကြည်ကိုကျွန်တော်ပြောလို့ပါတ
ယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ
်ပြောလင့်ချက်ကိစ္စနဲ့ပတ်သက်ဆက်ပြောခြင်းဒေါအောင်ဆန်းစုကသူမရဲ့တတ်တိရှိတယ်ကြံ့ခံရှိတယ်စိတ်တုံတုံချတုံတန်းသူတွေကြည့်မြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူ့မှာနောက်မှာရှိနေပါတယ်သူ့မှာအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဟုကိုပြန်လဲတည်ဆောက်မယ်ဆိုတော့ကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲတော့အောင်ဆန်းကြည့်ခြင်းနဲ့ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့ကိုစဉ်းစားပါရန်လို့တင်ပြချင်ပါတယ်နံပါတ်၁ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူထိတ်ဆုံးဦးစားပေးဖြစ်တတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုကနေတူတူเนาะငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူတူအကြီးဆုံးဖြစ်ရမယ် first thing เนาะ let me repeat ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားသူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုတိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါနံပါတ်2ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာချက်အဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do what make it legal နံပါတ်2အနေနဲ့တကယ်ချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်တော်စုအဆင့်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုန်သွယ်ရေးကိစ္စတွေနဲ့ဗဟိုဘဏ်နဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်မှုလုပ်ပေးတင်ပါတယ်I'm suggesting that you should တွေ့ပါတွေ့ပါသူတို့နဲ့တွေ့ပါ နော်ပြီးတော့နှစ်တာနဲ့ဆွေးနွေးပါနော်အဲ့ဒါရုံသုံးစီချင်ပါပဲနော်ဟုတ်ကဲ့ဒီပုဂ္ဂိုလ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအဆူပြုလိုပါတယ်နော်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်သူတို့တာဝန်ထမ်းဆောင်နေတယ်ပါလည်းပဲနော်ဒီခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ devolution of power ပေးစီချင်ပါလေ number 3
စီဝါရေးခန္ဓာအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာခန္ဓာအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်သင်ကြောင်းအကြံပြုတင်ပြခဲ့ပါတယ
်နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်ဒီအခွင့်အလမ်းတွေကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေးဗဏ္ဍာရေးအုပ်ချုပ်ရေးနဲ့အခြားအရေးပြတဲ့ကဏ္ဍတွေမှာကျွန့်ကျင်ပိုင်ဆိုင်တဲ့လူ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all field ရှိပြီသား proven ability ဘာမှကျွန်တော်ညင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေကိုနော်ကျွန်တော်တို့ဟောတာနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွန့်ကျင်ပိုင်နိုင်ကြောင်တက်တဲ့ထူပြီးသားလူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွန့်ကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူတို့မှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုံအားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုံလို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါလေခင်ဗျာ